ကျွန်တော်ဝင်းမင်ပါမြမရွေးကောက်ပွဲရန်နီလာပြီးအပြိုင်ဆိုင်တဲ့တင်းမာမှုတွေများလာချိန်မှာသမ္မတရုံးကြောခွင့်ရကဒီရွေးကောက်ပွဲလုံးမှာ National Unity Government လို့အမျိုးသားညီညွတ်ရေးဆောင်ရွက်ချက်တွေဖြစ်လာမယ်လို့ပြောလိုက်ပါတယ်ဒီပေါ်လက်ရှိအစိုးရပါတီကြောခွင့်ရနောက်အရင်အစိုးရပါတီကြောခွင့်ရနဲ့သခိုင်နဲ့ကချင်တိုင်းရင်းသားပါတီခေါင်းဆောင်တွေကိုမေးထားပါတယ်ဒီနေ့ဗိုလ်သူနေ့သမရအိတော်သတင်းစာရှင်းလင်းပွဲမှာကြောခွင့်ရဥစော်သေးက
2020လောဆစ်ဆက်သွားမဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်တို့မျိုးသားညီညွတ်ရေးမျိုးသားပြန်လည်တည်ငြိမ်ရေးကိုဥသာပေးထည့်သွင်းတာဖြစ်ပါတယ်။နောက် National Unity ကဘာမဲ့လို့မျိုးသားညီညွတ်ရေးဆောင်ရွက်ချက်ကိုဆက်လက်ဖြတ်ပေါ်လာမယ
်။ဒီပေါ်လက်ရှိအစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာကျိုးမသိထားပေမဲ့ပါတီမှာတော့အမျိုးသားရင်ကြားစီရင်မှုအရင်းကံရှိထားပြီးဖြစ်တယ်လို့ဆိုပါတယ
်အခုကကျွန်တော်တို့ဘာမှမသိဘူးခင်ဗျာကျွန်တော်တို့ကမူရင်းမူလအရင်းကံကတော့ဒီအမျိုးသားရင်ကြားစီရင်ပေါ့ National Reconciliation ကိုပဲအဓိကထားတယ်အဲ့ဒီမှာကနိုင်ငံသားအားလုံးပါဝင်ပါတယ်တမတော်ရောတိုင်းနာရီရောအကုန်လုံးကိုရည်ရွယ်ပြီးပြောထားတာ
ဒီနေရာမှာဥစော်ထေကပြောရမှာလဲအမျိုးသားပြန်လဲစစ်မြတ်ရေးကိုပါထည့်သွင်းပြောခဲ့တာမို့ဒီစီရင်ဆွဲပါတီမူဝါဒကိုအခုရွေးကောက်ပွဲဆိုင်ရာတင်းမာမှုတွေဖြစ်လာချိန်မှာပြန်လုပ်ဖို့စဉ်းစားတာမျိုးဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်ကပဲ
အဲ့ဒီလိုပဲယူဆရမယ်သဘောရှိပါတယ်ဒေါက်တာဆရာတော်အမျိုးသားညီညွတ်ရေးဆိုတာဆိုရင်တိုင်းရင်းသားတွေအတွက်ဖက်ဒရယ်ဘူစံလာတဲ့ကံလမ်းမှုမျိုးလို့ယူဆနိုင်ပါတယ်ခင်ဗျာဖက်ဒရယ်စနစ်ကိုသွားမယ်လို့ယုံကြည်လာရင်တော့ရွေးကောက်ပွဲဆိုင်ရာလည်းလုံထုံလုံးကြီးလေးအပေါ်မှာမရှိတတ်တာတွေကပြီးရောသွားနိုင်ပါတ
ယ်အဲဒီတော့တက်မတော်ဘက်ကလည်းဒီရွေးကောက်ပွဲလုံပုံလုံးကြီးပေါ်မစီမနဲ့ပြောလာတာတွေအတွက်ရောအခုလိုရှင်းကြားစစ်ရေးစဉ်းစားချက်ကတည်ရောက်မှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
ဒီချိန်တော့ဆိုရင်ကျွန်တော် NLP ပါတီကတမတော်တက်တဲ့ကိုပဲရှင်းကြားစစ်ရေးလုပ်နေတယ်လို့ဝေဖန်ခံရတဲ့အထူးကိုကျွန်တော်တို့ရှင်းပြအောင်ကြိုးစားခဲ့တာပါတို့တော်လည်းအဒီတောင်ရှောင်းမှာသူကြတိတာတွေတူတက်မှုရဲ့လို့တော့ကျွန်တော်မတွေ့နိုင်ပါဘူးအခုနောက်ဆုံးနေထားပါတမတော်ကနေပြီးတော့ရေကောက်ပွဲဆိုင်ရာချုပ်ရင်းချက်များအတွက်အစိုးရကတောင်းဝန်ယူရမယ်လို့တောင်းဆိုတဲ့အခြေမျိုးရေကောက်ပွဲရလတ်ကော်မရှင်ရဲ့ကြီးငယ်နောက်လက်ခံမှုစဉ်းစားအောင်လို့ပြောလာတာမျိုးရှိပါတယ်အဲတော့သူရဲ့နိုင်ငံပေါ်မှာထားတဲ့စီနာပေါ်မှာတည်ပြီးတော့ဒီအကြောင်းလေးအဖြစ်နိုင်ပါတယ်
အဲဒီတော့အခုလို National Unity Government မျိုးဖြစ်လာဖို့အစိုးရဘက်ကပြောလာတဲ့ပေါ်အဓိကအသက်ခံပါတီနဲ့အရင်အစိုးရပါတီပြည်ထောင်စုတက်ဆိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကိုမေးရမှာ
အဲ့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကြိုးဆိုပါတယ်သို့တော်လည်းပဲရွေးကောက်ပွဲအနိုင်ရပြီးဒီကလေးကဒီ National Unity ကိုစူးစမ်းအကောင့်တွေဖော်ပြရမှာသို့တော်တကယ်တမ်းမိမိပါတီမိမိလူသားကိုပဲဦးတည်ပြီးတော့ဆောင်ရွက်ခဲ့တဲ့နေရာဖြစ်တယ်အလုံးစုံညွှန်လင်းကြတာကိုအကောင့်တွေမဖော်ခဲ့တဲ့အခါကျတော့ညွှန်လင်းချက်တွေမဲ့သွားကြတယ်အခုရွေးကောက်ပွဲနီးမှဒီစကားပြောတာကိုတနေ့ကျွန်တော်တို့နိုင်ငံရေးပါတီတွေတိုင်းနာတဲ့နိုင်ငံဖွဲ့စည်းတွေကကြုံကြည်ဖို့တော့ခက်နေလိမ့်မယ်လို့ကျွန်တော်ထင်တယ်
ဒါအပြင်မဲဆန္ဒနယ်အများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာအရင်တစ်ခါရွေးကောက်ပွဲတုန်းကအဓိကအနိုင်ရခဲ့တဲ့ရခိုင်မျိုးသားပါတီရဲ့နိုင်ငံရေးမူဝါဒဥဆောင်ကော်မတီဝင်လဲဖြစ်လက်ရှိစစ်တွေမျိုးကနေရခိုင်ပြည်နယ်မျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်3အတွက်ဝင်ပြိုင်မဲ့ဦးထွန်းအောင်ကျော်က
အဲ့ဒီလိုပြောတာကိုကျွန်တော်တို့အနေနဲ့ကတော့ဦးမင်းလင်းလင်းပြောရင်စိတ်လက်မခံချင်ဘူးဒီကအစိုးရအနေနဲ့တက်လာကြတဲ့အမျိုးသားစုလုံးညီညွတ်ရေးကိုဖော်ဆောင်မယ်ဆိုပြီးတော့မှန်းနေတာကုံပါလေငင်းငယ်ရင်အတွက်ဘာမှတိတိယအကောင့်ရဖော်နိုင်တာမရှိဘူးနောက်တစ်ခုကအင်းညာပါတီကြီးနဲ့စီစီလုံးလုံးညီကကတိတိဆဆသွေးဆောင်ဆွေးနေတဲ့တိုင်းမင်းနဲ့ဆိုတာလေအရင်အားနဲ့တ
ဲ့ချိန်ထဲမှာကချင်ပါတီ၄ခုပေါင်းပြီးအစ်စ်ဖွဲ့လိုက်တဲ့ကချင်ပြည်နယ်ပြည်သူပါတီဒီဥက္ကဋ္ဌလည်းဖြစ်မြစ်ချင်းသားမျိုးတွေကလည်းကချင်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်7အတွက်ဝင်ပြိုင်မဲ့ဒေါ်တွဲဘူးကလည်
းဒါတော့သူတို့ပြောတာပဲရှိတယ်ဒီကောက်ပွဲအရင်ကတက်တန်းတစ်ခုလို့ပါတီတစ်ခုကပဲပြက်ပြက်သားသားမနိုင်ဘူးအားလုံးပေါင်းပြီးဆောင်ရွက်ရမယ့်ကိစ္စဆိုလဲဝိုင်းဝန်းဆွေးနွေးပြီးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်တပါတီဒီမိုကရေစီနဲ့အလုပ်မဖြစ်ပါဘူးပါတီစုံဖြစ်လာရင်တော့ပိုကောင်းမယ်လို့တော့ဒါပြောနေတာပေါ့နော
်တကယ်တော့ဒီမိုကရေစီအသွေးသူပြောင်းရေးမှာအရေးပါတဲ့ဒုတိယတစ်ချက်ရေကောက်ပွဲမှာအရင်အာဏာလွှဲခဲ့တဲ့ပါတီနဲ့အခုအာဏာရထားတဲ့ပါတီတို့အပြင်တိုင်းရင်းသားပါတီတို့လည်းပေါင်းပြီးကြံက ဒီတစ်ခေါက်ကအပြိုင်ဆိုင်တွေပုံများလာနေပါတယ်ခင်ဗျာကျွန်တော်ဝင်းမြတ်ပါ